Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုမေလ15ရက်တောက်ကြနေ့မနက်အတန်လင့်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49တို့ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနေခင်ဗျာကျွန်တော်ဆမ်မိုးပြီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ပြည်တော်စုကသူ့ရဲ့မဟာမိတ်ပင်လယ်ကွေ့ဒေသကနိုင်ငံတွေအတွက်လုံခြုံရေးကိုအကောက်အဝယ်ပေးဖို့တန်တိထံချထားတဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ် IS စစ်သူကြောအဖွဲ့ခေါင်းဆောင်ကအတန်နဲ့ကြီးညာချက်တစ်ခုထုတ်လိုက်ပါတယ်ဘရွန်ဒီသမ္မတဟာသူ့တန်းပြည်ကိုပြန်ရောက်လာပြီလို့သမ္မတယုံကပြောပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေဒီမနေ့မှကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီမနက်ခင်းသောတာရှင်တွေတင်ဆက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာထဲမှာတော့အရှိတောင်အာချဒေတာပင်လယ်ထဲမှာရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုအမြန်ဆုံးကယ်ဆယ်ဖို့ဒေတာအတွင်းအစိုးရကိုကုလသမဂ္ဂနဲ့ American ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ်
And we urge the countries of the region to work together to save lives at sea. This is an urgent regional challenge.
American နိုင်ငံချားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ပါတဆက်တည်းမှာပဲရိုဟင်ဂျာဆိုတဲ့အတုံးတုံးကိုဆက်သုံးနေမယ်ဆိုရင်ရှေ့ဆက်ဆွေးနွေးဖို့ဖြစ်နိုင်မယ်ဖြစ်လာမယ်မဟုတ်ဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့သတင်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတကာအမျိုးသမီးရေးရာ American အထူးသံမက် Catherine Russell ဟာအရှိတ်ဘက်အရက်ဘက်လူတိခံပါရှင်အရက်ဘက်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးနဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကိုတွေ့ဆုံတဲ့အပါအဝင်ရွှေတကုန်းဖျားကုန်းတော်အနီးမှာတည်ဆောက်မဲ့ဆောက်လုပ်ရေးစီမံကိန်းကြီးတွေကိုကျန်လက်ဆန်းစစ်ဖို့ဘာကြောင့်တောင်းဆိုနေတာလဲနောက်ပိုင်းမှာသတင်းအပတ်စဉ်စီအစီအစဉ်တွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်နဲ့ကိုစော်ဝင်းနိုင်တို့ကကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်တော်စုဟာသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ပင်လယ်ကွေ့ဒေသကနိုင်ငံတွေရဲ့လုံခြုံရေးအတွက်တမနီလိုခိုင်မာတဲ့အကန့်ကွယ်ပေးဖို့အတွက်တန်တိထံချမှတ်ထားတဲ့အကြောင်းဒီနိုင်ငံတွေအပေါ်ချင်းချောက်လာပြီဆိုရင်စစ်ရေးအသုံးပြုဖို့လဲစဉ်းစားမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်သမ္မတဘရက်အိုဘားမားဟာဝါရှင်တန်မြို့တော်ရဲ့မြောက်ဖက်သမ္မတရဲ့အပန်းဖြေစခန်းဖြစ်တဲ့ Camp David မှာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီဝင်အဖွဲ့ဝင်ဝင်ကြီးတွေနဲ့နိုင်ငံခေါင်းဆောင်6ဦးတို့အပါအဝင်ထိပ်သီးဆွေးနွေးပွဲကျင်းပနေတာဖြစ်ပါတယ်။ပင်လယ်ကွေ့ဒေသမှာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်နေတယ်လို့ချင်းချောက်မှုကြီးတွေနဲ့လည်းကြုံတွေ့နေရတယ်လို့သမ္မတအိုဘားမားကပြောပါတယ်။ပင်လယ်ကွေ့ဒေသရဲ့ခေါင်းဆောင်ကြီး6ယောက်ဟာလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထံကနေအမခန့်ချက်ရလိုတာကြောင့်ဒီအစည်းအဝေးကိုတက်ရောက်လာခဲ့ကြတာပါ။ပင်လယ်ကွေ့ဒေသနိုင်ငံတွေရဲ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေအင်အားပြည့်နဲ့ပြန်လည်ပြီးတော့တုံ့ပြန်ကင်တွယ်နိုင်စေဖို့အတွက်အမေရိကန်ကတိုးချဲ့လှုပ်ဆောင်ပေးမှဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။အဲ့ဒီဒေသမှာစစ်ရေးလေ့ကျင့်မှုတွေတိုးမြင့်ပြုလုပ်မှဖြစ်တယ်လို့မစ်ဆိုင်းတုံ့ပြန်ကာကွယ်ရေးစနစ်နဲ့ပြန်လည်ပြီးတော့တုံ့ပြန်နိုင်ရေးစွမ်းရည်မြင့်တင်ဖို့အတွက်လှုပ်ဆောင်ပေးမှဖြစ်တယ်လို့လည်းသမ္မတကပြောဆိုလိုက်ပါတယ်
။ဘရွန်ဒီသမ္မတပီယဲရယ်ကွန်ရွန်ဇန်စီဇီဇာဟာတိုက်ပွဲအတွင်းပြန်ရောက်လာပြီးဖြစ်ပြီးသူတန်ဇန်နီးယားနိုင်ငံမှာရှိနေစဉ်ကအာဏာသိမ်းဖို့ကြိုးစားမှုဟာလည်းမအောင်မြင်ခဲ့ဘူးလို့သမ္မတယုံကပြောပါတယ်စစ်တပ်ရဲတပ်ဖွဲ့နဲ့ဘရွန်ဒီပြည်သူပြည်သားတွေကိုသမ္မတကူရွန်ဇီဇာကကြာသပတေးနေ့မှာချီကျူးပြောကြားခဲ့တယ်လို့လည်းသမ္မတယုံကပြောပါတယ်အာဏာသိမ်းကောင်းဆောင်တွေကိုဥပဒေနဲ့အညီအရေးယူနိုင်ဖို့လူညုံရေးတပ်ဖွဲ့တွေကသူတို့ကိုလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်သမ္မတအနေနဲ့ဘရွန်ဒီနိုင်ငံအတွင်းကိုပြန်ရောက်သွားပြီလားဆိုတာနဲ့တမ်းပြည့်အတွင်းအတိအကျပါလေးဖြစ်နေတယ်ဆိုတာကိုအတည်ပြုလို့မရနိုင်သေးပဲဖြစ်နေပါတယ်။ပြည်မဲ့စစ်တပ်အဖွဲ့ဝင်တွေဟာကြာသပတေးနေ့အထိမြို့တော်ဘူဂျန်ဘူရာကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြဆဲဖြစ်တယ်လို့ဆိုပါတယ်။အာဏာသိမ်းအဖွဲ့ကိုထောက်ခံတဲ့တပ်ဖွဲ့ဝင်တွေနဲ့သမ္မတအပေါ်တစ်ဆာခံတဲ့တပ်ဖွဲ့ဝင်တွေအကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာအစိုးရပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနအဆောက်အဦနှာအထိရောက်ရှိလာနေပြီဖြစ်ပါတယ်။သမ္မတအပေါ်တစ်ဆာခံတဲ့တပ်ဖွဲ့တွေဟာအတန်လွင့်ယုံကိုထိန်းချုပ်ထားကြဆဲဖြစ်ပြီးအာဏာသိမ်းမှုကိုထောက်ခံတဲ့တပ်ဖွဲ့တွေဟာအဲ့ဒီကနေအစိုးရပိုင်ရေဒီယိုအတန်လွင်ပြန်လည်ဆုတ်ခွာသွားကြပြီလို့စစ်အာဏာသိမ်းမှုအဖွဲ့ကပြောခွင့်ရက VOA Africa ဌာနကိုပြောပါတယ်အစိုးရပိုင်ရေဒီယိုအတန်လွင်ဌာနဟာလည်းမိနစ်90လောက်လေလိုင်းပေါ်ကပြောက်ကွယ်သွားပြီးတဲ့နောက်သွေးစည်ညင်ညွေးသခြင်းတွေကိုပြန်လွင့်နေတယ်လို့သောရရှင်တွေကပြောပါတယ
် IS Islamic စစ်သွေးကြွတွေကအတန်နဲ့ညင်ညာချက်တစ်ခုကိုထုတ်ပြန်လိုက်ပြီးတော့ပြောဆိုသူဟာသူတို့အဖွဲ့ရဲ့ခေါင်းဆောင် Abu Bakr elပဒါရီဖြစ်တယ်လို့ပြောလိုက်ပါတယ်။လာပေါင်းများစွာအတွင်သူ့ကိုမမြင်တွေ့ခဲ့ရတယ်လို့သူ့ရဲ့အတန်လဲမကြားခဲ့ကြရပါဘူး။ဒီကြေညာချက်ထဲမှာမွတ်စလင်တွေအနေနဲ့ကိုယ့်အရေးကိစ္စအတွက်လက်နက်ကင်ကြဖို့နောက်ပြီးတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ ကာလီဖိတ်နိုင်ငံတော်လို့ကြေညာထားတဲ့အချက်ကိုပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းထားပါတယ် IS တွေရဲ့စစ်ပွဲမှာပါဝင်ဆင်နွှဲဖို့အရေးကိစ္စမှာဘေးမွတ်စလင်ဘာသာဝင်တွေကမှအကြောင်းပြဆင်ခြေပေးနေစရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ဒီပြောဆိုချက်တွေဟာအယ်ဘာဒါရီရဲ့အတန်ဟုတ်တယ်မဟုတ်ဘူးဆိုတာဘေးအနောက်နိုင်ငံသတင်းဌာနတွေကမှအတည်ပြုနိုင်ခြင်းမရှိသေးပါဘူးအယ်ဘာဒါဒီပြောဆိုတယ်ဆိုတဲ့အတန်ရဲ့နောက်ဆုံးကြေညာချက်ကိုနိုဝင်ဘာလတုန်းကထုတ်ပြန်ခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနေဆက်ဒေသမှာပြုလုပ်တဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာသူဒဏ်ရာရရှိသွားတယ်ဆိုပြီးတော့အီရန်အစိုးရအရာရှိတွေကပြောဆိုပြီးတော့ရက်ပိုင်းအကြာမှာအဲ့ဒီလိုထုတ်ပြန်ခဲ့တာပါ။ဗိုလ်ထုတွေတုန်းကတော့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်း IS အဖွဲ့ရဲ့ဒုတိယစစ်ကောင်းဆောင်တည်ဆုံသွားတယ်လို့အီရန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ
။အီရန်နိုင်ငံနဲ့ပြုလုပ်မဲ့နျူကလ িয়ার သဘောတူညီချက်ကိုလွတ်တော်အနေနဲ့အတည်ပြုခြင်းကန့်ကွက်ခြင်းပြုလုပ်နိုင်မဲ့အဆိုပြုချက်မူကြောင်းအမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုပေးလိုက်ပြီဖြစ်ပါတယ်။ကြာသပတေးနေ့မှာပြုလုပ်တဲ့မဲခွဲဆုံးဖြတ်မှုကိုထောက်ခံမဲ400ကန့်ကွက်မဲ25မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။အထက်လွှတ်တော်ကလည်းအဲ့ဒီအဆိုပြုချက်မူကြောင်းကိုထောက်ခံမဲ68မဲကန့်ကွက်မဲ1မဲနဲ့ပြည်ခဲ့တဲ့သတင်းပတ်အတွင်းကအတည်ပြုထားပြီးဖြစ်ပါတယ်။အစောပိုင်းကသမရရဲ့ဗီတိုအာဏာသုံးပြီးပယ်ချမယ်လို့ချင်းချောက်ထားတဲ့သမရဘရက်ကိုဘားမားကလည်းဒီဥပဒေမူကြောင်းကိုလက်မှတ်ထိုးအတည်ပြုပေးမယ်လို့သမရအင်ဂျီရောကပြောပါတယ်ဒီဥမရေမူကြမ်းအရအီရန်အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံတို့အကြားဆွေးနွေးညှိနှိုင်းနေတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလွတ်တော်အနေနဲ့ရက်30အတွင်းပြန်လည်တုံ့တက်ခွင့်ရှိမှာဖြစ်ပါတယ်အဲ့ဒီလိုပြန်လည်တုံ့တက်နေတဲ့ရက်30အတွင်းသမရအဝါမအနေနဲ့လည်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းခွင့်ရှိမှာမဟုတ်ပါဘူးအီရန်နဲ့ပြုလုပ်နေတဲ့ခက်ခဲတဲ့ညှိနှိုင်းဆွေးနွေးမှုတွေလမ်းကြောင်းလဲသွားမှာဆိုရင်လည်းအတွက်ဆိုပြီးအီရန်နဲ့သဘောတူညီချက်ကိုလွတ်တော်ကပြန်လည်တုံ့တက်ခွင့်ရှိမဲ့အစီအစဉ်ကိုသမရအဝါမအစိုးရကအပြင်းထန်ကန့်ကွက်နေတာဖြစ်ပါတယ်။ဒါပေမဲ့လွတ်တော်ကပြန်လည်တုံ့တက်ခွင့်ရှိတဲ့ဒီဥပဒေမူကြမ်းကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကတဖြည်းဖြည်းပိုးပြီးထောက်ခံလာတာနဲ့ဥပဒေမူကြမ်းထဲမှာပါတဲ့ပြင်းထန်တဲ့စကားလုံးအသုံးအနှုန်းတချို့ကိုပြန်ပြင်လိုက်တဲ့အတွက်ကြောင့်ပါဗီတိုအာဏာသုံးမဲ့အစီအစဉ်ကိုသမ္မတဥပမာကပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းအစီအစဉ်ကတောက်ကြနေနနခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နီပေါ်နိုင်ငံမှာအခုသတင်းစောစောပိုင်းကဒုတိယကြိမ်ထပ်မံလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြေငလျင်အတွက်အစိုးရမှဘာမှအဆင်သင့်ပြင်ထားနိုင်တဲ့အခြေအနေမရှိဘူးလို့နီပေါ်နိုင်ငံဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အားလုံးသိကြတဲ့အတိုင်းဒီလိုဖြစ်လာလိမ့်မယ်လို့လုံးဝလည်းမျှော်လင့်မထားခဲ့ပါဘူး။ဒါကြောင့်လဲဘာမှပြင်ဆင်မထားနိုင်ခဲ့ပါဘူးလို့ဆက်ရှိကွာရလာကကြာသာပတေးနေ့မှာသတင်းတောက်တီကိုနိုင်ငံရဲ့အရှိမြောက်ပိုင်းချယ်ရီကော့မြို့မှာပြောကြားလိုက်တာပါ။အင်္ဂါနေ့ညက9.3ပြင်းအားရှိတဲ့မြေငလျင်လှုပ်ခတ်ခဲ့ရမှာမြေပြိုကျမှုတွေအဆောက်အဦတွေပြိုကျမှုတွေအတွင်းလူပေါင်း110ကျော်တေဆုံးခဲ့ရပါတယ်။9.8ပြင်းအားရှိပြီးတော့လူပေါင်း8000ကျော်တေဆုံးခဲ့ရတဲ့မြေငလျင်ကြီးလှုပ်ခတ်ခဲ့ပြီးသတင်းသုံးပတ်ကြာမှာအခုလိုမြေငလျင်ထပ်ပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်။ Cherry Court ဟာတိဘက်နဲ့ထိစပ်နေတဲ့နေဆက်ဒေသမှာအဓိကကျတဲ့အရပ်ဖြစ်ပါတယ်။အဲ့ဒီနားမှာအင်္ဂါနေ့ကကူညီကယ်ဆယ်ရေးတွေလုပ်နေတဲ့အမေရိကန်စစ်သား6ယောက်နဲ့နီပေါ်စစ်သား2ဦးလိုက်ပါတာလေအမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ယာဉ်တစ်စီးပျောက်ဆုံးသွားခဲ့ပါတယ်အခုချိန်ထိတော့အဲ့ဒီရဟတ်ယာဉ်ပစ်ကြတဲ့အထောက်အထားတစုံတရာမတွေ့ရှိရသေးပါဘူ
းဗီယက်နမ်နိုင်ငံက The Elderly Drinzer Editor Joe Hong Kim Kok Hwa အပေါ်အစိုးရကတင်ထားတဲ့အတူအောင်ဆွေးချက်တွေကိုပြန်လည်ရုပ်သိမ်းပေးဖို့သတင်းလွတ်လပ်ခွင့်တွေကိုဆောင်ရွက်နေတဲ့နယူးယောက်ခြေဆိုင်အဖွဲ့ကတောင်းဆိုလိုက်ပါတယ်သတင်းမီဒီယာတွေအနေနဲ့လက်တုံပြန်မခံရဘဲအမအမအကိုရေးသားထောက်ပြခွင့်ရှိတဲ့အကြောင်းလဲ CPJ စာနယ်ဇင်းသမားများခုခံကာကွယ်ရေးကော်မတီကပြောပါတယ်အမျိုးသားလူညုံရေးကိုထိပါစေမဲ့အတွင်းရေးတွေကိုထုတ်ပြန်ခဲ့မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုအလွဲသုံးစားလုပ်ပြီးသတင်းလွှဲတွေထွက်ပေါ်အောင်သတင်းဆောင်ပါတွေရေးသားထုတ်ဝေမှုတို့နဲ့ဟွာကိုအခုသတင်းပတ်အစောပိုင်းတုန်းကဆွဲချက်တင်လိုက်တာဖြစ်ပါတယ်ပုံမှန်158ပြည်မှုဆိုင်ရာဥပဒေနဲ့ညှိစွန်းနေတဲ့အတွက်ဒါဟာဗီယက်နမ်နိုင်ငံမှာရာဇဝမှုမြောက်တဲ့ပုံမှန်ဖြစ်ပါတယ်ကင်ကော့ခွာကိုအခုလိုဆွဲချက်တင်လိုက်တဲ့အတွက် VNM မီဒီယာလောကမှာအတော်လေးကြည်ရိုက်သွားတယ်လို့ဘလော့ဂါတဦးလည်းဖြစ်ထန်းနီယန်လို့ခေါ်တဲ့လူငယ်သတင်းစာရဲ့အမှုဆောင်အက်ဒီတာတဦးလည်းဖြစ်တဲ့ဝင်းငော့ချန်းက VOA VNM ဌာနကိုပြောပါတယ
်အာရှတပ်ရဲ့အင်အားကြီးနှစ်နိုင်ငံကြားတန်တမာရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအားကောင်းလာစေဖို့ရည်ရွယ်ပြီးတော့တရုတ်နိုင်ငံကိုအလဲပတ်လာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတရုတ်သမ္မတရှီချင်းပင်ကသူ့မိသားစုရဲ့မိုးရနယ်မြေကနေကြိုဆိုခဲ့ပါတယ် ရှမ်းစီခရိုင်ရဲ့မြို့တော်ဇီအန်းမှာခေါင်းဆောင်နှစ်ဦးဟာဒီကနေ့တွေ့ဆုံမှုကကာလကြာရှည်စွာနေနမိတ်ဆိုင်ရာအငင်းပွားနေမှုတွေကိုဖြေရှင်းနေရတဲ့အာရှတပ်ရဲ့အင်အားကြီးနှစ်နိုင်ငံကြားဆက်ဆံမှုအဆင်ပြေကောင်းမွန်တာကိုပြသနေတာလည်းဖြစ်ပါတယ်။ပြည်ပကလာရောက်လေပတ်တဲ့နိုင်ငံခေါင်းဆောင်တဦးကိုမိသားစုမိုးရံနမည်ကနေမစ္စတာရှီကကြိုးစိုးလာဟာဒါဟာပထမဆုံးဖြစ်ပြီးတော့ဘီဂျင်းမြို့ရဲ့ပြင်ပမှာအခုလိုတွေ့ဆုံတာဟာလည်းထူးထူးခြားခြားဖြစ်ရဖြစ်တယ်လို့ဆိုပါတယ်
။ Sorry Arabia ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကလက်နက်တင်ဆောင်ထားတဲ့ရဟယင်ဟာရေမင်းနိုင်ငံမြောက်ပိုင်းဒေသမှာရှိတဲ့သဘုံအဖွဲ့တွေကိုကြာတာပရိနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာမှာလူ9ဦးသေဆုံးသွားတယ်လို့ရေမင်းလုံခြုံရေးနဲ့စစ်ဖက်အရာရှိတွေကပြောပါတယ်။ဒါဟာလူသားချင်းစာနာတဲ့လုပ်ငန်းတွေလှုပ်ဆောင်ဖို့အပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိထားမှုကိုပြက်ပြားသွားစေတဲ့တိုက်ခတ်မှုတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။ယမန်နိုင်ငံကရှီယာမွတ်စလင်ဘာသာဝင်ဟူသီသဘုံအဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေအပေါ်ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကတိုက်ခတ်မှုတွေလှုပ်ဆောင်လာတာသတင်းပတ်ခုနှစ်ပတ်ပြည်ကနေမှ၅ရက်ကြာအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုရရှိလိုက်တာလဲဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုစော်ဝင်းလိုင်တို့ကကြေညာသွားတာပါ။ VOA ကလည်းတောက်ကြနေမနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြသွားပါမယ်။အရှိတောင်အာရှဒေတာကပင်လယ်ထဲမှာရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုအမြဲဆုံးကယ်တင်ဖို့ဦးစားပေးဆောင်ရွက်ကြဖို့အတွက်ဒေတာအတွင်းအစိုးရတွေကိုကုလသမဂ္ဂနဲ့ American ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ်။ဒီအသောအတွင်းမှာပဲနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့IOM ကလေစီးပြေဒုက္ခသည်တွေအတွက်ရန်ပုံငွေ American Dollar တသန်းသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်။အပြည့်အစုံကိုတော့မအင်ဂျင်နိုင်ကပြောပြပါမယ်
။ဒီရပိုင်းအတွင်းအရှိတောင်အာရှဒေသကပင်လယ်ပြင်ရောက်နေတဲ့ထောင်ပေါင်းများစွာသောလေစီးပြေဒုက္ခသည်တွေကိုကယ်တင်နိုင်ရေးကိစ္စနိုင်ငံတကာအသိုင်းအဝိုင်းကအပြင်းထန်တိုက်တွန်းပြောဆိုလာနေတာပါ။လူမောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါလာကြသူတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကသူတို့ပိုင်နဲ့ပင်လယ်ကမ်းခြေတွေမှာစိုက်ကပ်ခွင့်မပြုတာကြောင့်ပင်လယ်ပြင်မှာဒုက္ခရောက်နေတဲ့ခြေနေတွေကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကကြာတာပတိနေ့ကအသီးသီးထုတ်ဖော်ပြောဆိုခဲ့ပါတယ်။မနေ့ကပြုလုပ်တဲ့အမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလေစီးပြေဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေအနေနဲ့ပူးပေါင်းဖြေရှင်းဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Jeffrey Rothke ကပြောသွားပါတယ်။
We urge the countries of the region to work together to save lives at sea.
ပင်လယ်ပြင်မှာပိတ်မိနေတဲ့တပေါင်းများစွာကိုကယ်တင်ဖို့ဒေသတွင်းအစိုးရတွေအနေနဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒါဟာဒေသတွင်းရေတကြီးကင်တွယ်ဖြစ်ရှင်းရမယ့်ကိစ္စပါ။နိုင်ငံတကာစာချုပ်တွေပင်လယ်ရေကြောင်းဆိုင်ရာဥပဒေတွေနဲ့အညီဒေသတွင်းမှာနိုင်ငံတကာကြိုးပမ်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်
။အခုလိုဘင်္ဂလားပင်လယ်အော်ကနေတဆင့်အရှိတောင်အာရှကပင်လယ်ပြင်ကိုရောက်လာတဲ့လှေစီးပြေးဒုက္ခသည်တွေအတွက်အဓိကဦးစားပေးဆောင်ရွက်ရမှာကတော့အသက်ပေါင်းများစွာကိုကယ်ဆယ်ရေးဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာရခိုင်ပြည်ကလာတဲ့ရိုဟင်ဂျာတွေလည်းပါဝင်နေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေနဲ့လည်းဆက်ပြီးပြောဆိုသွားမယ်လို့ Jeffrey Rothke ကဆိုပါတယ်
။ We also continue to raise these issues with the Burmese authorities because
American ပြည်တော်စုအနေနဲ့ဒီရေးနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေနဲ့ဆက်ပြီးပြောသွားမှာပါ။ဘာကြောင့်လဲဆိုတော့ရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေရဲ့လူနေမှုဘဝတိုးတက်လာဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနိုင်ရေးအရေးကြီးဆောင်ရွက်ဖို့လိုနေတာပ
ါ။ဒါပေမဲ့လည်းအမေရိကန်အစိုးရအနေနဲ့ပင်လယ်ထဲကလူတွေကိုတွားရောက်ကယ်တင်ဖို့ဆိုတဲ့အစီအစဉ်မျိုးမရှိသေးဘူးလို့သူကပြောပါရယ်။တစ်ဖက်မှာတော့လေစီးပြေးဒုက္ခသည်တွေရဲ့အရေးဒေတာရင်းနိုင်ငံတွေမှာရှိနေတဲ့အမေရိကန်သံအမတ်တွေကနေတဆင့်ထိုင်း၊အင်ဒိုနီးရှား၊မလေးရှားအစိုးရတွေအပါအဝင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်ရေးအကူအညီပေးရေးအဖွဲ့ IOM တို့နဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါရယ်။ကြာတာပတိနေ့ကလည်း American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့မြန်မာ Indonesia Vietnam တာအမတ်တွေပြောဆိုဆွေးနွေးခဲ့တယ်လို့ Jeffrey Rothke ကပြောပါရယ်။အထူးသဖြင့်အရေးကြီးတဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေအပါအဝင်ဒေတာရင်းကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့သူကဆိုပါရယ်။အလားတူလှေစီးပြေးဒုက္ခသည်တွေရဲ့အသက်တွေကယ်တင်နိုင်ရေးမဖြစ်မနေဆောင်ရွက်ပေးဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်တဲ့အကြောင်းကြာတာပတိနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူတာရစ်ကပြောသွားပါတယ်
။ The Secretary General urges governments to ensure that the obligations of rescue at sea is upheld.
ပင်လယ်ထဲဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးချာဆောင်ရွက်ပေးဖို့နဲ့ သူတို့အပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပါတယ်။ဒါ့အပြင်လေလေအပေါ်ကနေဆင်းသက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စိတ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းရေးမှူးချုပ်ကအစိုးရတွေကိုတိုက်တွန်းထားပါတယ်။
ဒီပြဿနာတွေရဲ့အခြေခံအကြောင်းရင်းဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွဲဖြေရှင်းဖို့ဒေတာရင်းအစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့ဘန်ကီမွန်းကပြောဆိုပါရတယ်။ဒီတော့တွင်မှာပဲနိုင်ငံတကာရွှေပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ကလှေစီးပြေးဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတစ်သန်းသုံးဆွဲမယ်လို့ကြာတာပတိနေ့ကကြေညာလိုက်ပါရတယ်။ဒီရန်ပုံငွေတွေကိုကမ်းပေါ်မှာရောက်ရှိနေပြီးသားလှေစီးပြေးဒုက္ခသည်တွေအပါအဝင်အင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့ကမ်းလွန်ပင်လယ်ပြင်မှာရှိနေတဲ့အနည်းဆုံးလှေ6စီးမှာလိုက်ပါလာသူခမန်းကြီးဦးရီ 6,000 အတွက်အကူအညီပေးရမှာအသုံးပြုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မအင်ဂျင်ပြောသွားတာပါ။အခုဆက်ပြီးမြန်မာအစိုးရဘက်ကသဘောထားကိုကြည့်ရအောင်။အစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတာကြောင့်အခုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေစီရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုမြန်မာနိုင်ငံအတွင်းကထွက်ပြေးလာကြသူရိုဟင်ဂျာလို့သုံးရင်ဆွေးနွေးလို့ဖြစ်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အခုချိန်မှာပဲတစ်ချိန်ထဲမှာပဲမလေးရှားနိုင်ငံစီဦးတည်နေတဲ့လေစီးပြေးဒုက္ခသည်တွေအရေးတရားဝင်တန်တမန်နီးအရဆွေးနွေးမှုတွေမရှိသေးသလိုမလေးရှားအင်ဒိုနီးရှားတို့ဘက်ကလည်းမြန်မာတန်ယုံတွေစီကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတင်ကြီးထိုက်ကဆက်ပြောပြပါမယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေမလေးရှားနိုင်ငံစီကိုဦးတည်ပြီးပင်လယ်ပြင်ကိုလှေနဲ့ဖြတ်ကျော်လာရောက်ကြတဲ့လေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေပါရှိတယ်လို့သက်ဆိုင်ရာအစိုးရတွေကတရားဝင်အကြောင်းကြားခဲ့ရင်မြန်မာအစိုးရဘက်ကမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုစစ်ဆေးပေးဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဒီအပိုင်းအတွင်းမလေးရှားနဲ့အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လိုက်ရတဲ့လေစီးပြေးဒုက္ခသည်တွေကိုမြန်မာနိုင်ငံတွင်းကထွက်ပြေးလာတဲ့ရိုဟင်ဂျာတွေလို့သုံးနှုတ်ရင်တော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဘက်ကစီစစ်ဆောင်ရွက်ဖို့မရှိနိုင်ဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။
ကျွန်တော်တို့တရားဝင်ကဆွေးနွေးဖို့တရားဝင်ညှိနှိုင်းဖို့ဆိုတဲ့ဟာမျိုးကိုတော့စာနဲ့ပြနေမရှိဘူး။သို့တော့လည်းဒါတွေ့တဲ့အခါဆွေးနွေးကပြောချင်တယ်ဆိုတဲ့ဟိုအရေးအယောင်ပြတာနေရရှိတယ်။ကျွန်တော်တို့အနေနဲ့ကတော့ဒါရိုဟင်ဂျာဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဟလာဆွေးနွေးလို့ဘာမှအကျိုးမရှိနိုင်ဘူးလေကျွန်တော်တို့ဟိုနိုင်ငံကလည်းဒါကိုဒီလူတို့ရောအစိုးရရောလက်မခံနိုင်တာဖြစ်နေတဲ့အတွက်ဆွေးနွေးလို့ရှိရင်ဘာမှအလေးလက်ရှိကျွန်တော်တို့အနေနဲ့ကတော့ဒါဟလာမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာတော့ကျွန်တော်တို့ကဒီလိုအလို့ရှိရင်ကြည့်ကြည့်ပြပါတယ်ဖြစ်သေးတယ်ဟလာမြန်မာနိုင်ငံသားမှတ်နေဆိုရင်တော့ဟလာကျွန်တော်တို့ကဒီဟာကိုယ်နိုင်ငံမှာတို့ဟလာ residency ပေါ့လေတို့ပြနိုင်နေဆိုရင်တော့ကျွန်တော်တို့ကအချိန်ကြီးတို့ဟလာပြန်ပြီးတော့လက်ခံပေးဖို့ရှိပါတယ်ပြန်ကြဆိုရင်တော့ကျွန်တော်တို့ကဆွေးကိုမဆွေးနေတဲ့ဟိုအခြေအနေမျိုးမှာရှိတယ်။ကိစ္စကရိုဟင်ဂျာလို့ပြောရင်နိုင်ငံသားဖြစ်မှုဆွေးနွေးဖို့တော့ပိုတော့ဝေးသွားတာပေါ့နော်
။ဒီအပိုင်းအတွင်းမှာပဲမလေးရှားနိုင်ငံစီကိုဦးတည်ထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်2000တို့ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်။သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုတာနဲ့ဒီလိုထွက်ပြေးလာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဘက်ကရောမလေးရှားနိုင်ငံဘက်ကပါသက်ဆိုင်ရာမြန်မာတန်ယုံတွေကိုအကြောင်းကြားတာမရှိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။အစိုးရချင်းတန်တမန်နီးလန့်အရာတရားဝင်ပြောဆိုတာတွေမရှိပေမဲ့လည်းကြာသာပတိနေမှာပဲမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြင်းထန်သတင်းအေဂျင်စီ AFP ကိုပြောဆိုရမှာတော့အခုလှေစီးထွက်ပြေးလာကြသူတွေဟာမြန်မာနိုင်ငံတွင်ဖိနှိပ်ခံရတာတွေကြောင့်ဌာနေပြန်ဖို့အခက်အခဲရှိတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့ပြည်သူတွေကိုလူလိုသူလိုဆက်ဆံအုပ်ချုပ်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်နေတယ်ဆိုပြီးမလေးရှားပြည်ထရေးဒုတိယဝန်ကြီးကပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေက AFP သတင်းဌာနကိုကိုးကားဖော်ပြခဲ့ကြတာဖြစ်ပါတယ်။မီဒီယာတွေမှာဖော်ပြကြတဲ့ရိုဟင်ဂျာအရေးမြန်မာအစိုးရအပေါ်ဝေဖန်မှုတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်ကျော်ကခုလိုတုံ့ပြန်ပါတယ်
။ကျွန်တော်တို့မလေးတနေ့ကပဲအာဆီယံစည်းဝေးဟိုဆမ်မစ်လုပ်သွားတာပဲလေ။ဒီအာဆီယံစည်းဝေးမှာလည်းကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရတဲ့နေရာပဲလေ။ဒါ venue ပဲ။နော်အဲ့ဒီမှာတောင်မှဟာကဘာမှမဆွေးနွေးခဲ့ဘူး။အဲ့တော့သို့တော်လည်းဒီလိုမီဒီယာပေါ့နော်။မီဒီယာ consumption ကတော့ဟာကတို့လည်းဒါ အလင်းတင်တဲ့လို့မိတဲ့မိကုန်းမမှာမူတည်ပြီးတော့သူတို့လည်းဟိုဖြေသွားတာလေးရှိတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းဒီမီဒီယာကမှပြောတဲ့ဥစ္စာတွေတော့တိတ်ပြီးတော့အထောက်အကူတော့ခက်တာပေါ့
မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်လက်ခံမထားပါဘူးရိုဟင်ဂျာလို့ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းရွှေ့ဝင်ရောက်လာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒါကိုလက်မခံတာကြောင့်ရိုဟင်ဂျာတို့ဟာနိုင်ငံမဲ့ဖြစ်နေကြရတာဖြစ်ပါတယ်ဖိနှိပ်ခံရမှုအလို့အကန့်ရှားပါမှုတွေကြောင့်မလေးရှားနိုင်ငံစီဥတီထွက်ပြေးကြတဲ့လှေစည်းပြေးရိုဟင်ဂျာအရေအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ 2,000 ခွဲနီးပါးရှိနေပြီးဒီရေအတွက်ကပြီးခဲ့တဲ့2014ခုနှစ်3လအတွင်းထွက်ပြေးကြတဲ့ရေအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်။လေစီးပြေးဒုက္ခသည်တွေကိုပြန်ပြီးမောင်းမထုတ်ကြဖို့အကူအညီတွေပေးကြဖို့ကိုလဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကနိုင်ငံတွေကိုတိုက်တွန်းထားပါတယ်ရှင
်။မတိုင်ကြီးထိုက်ပြောသွားတာပါ။မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံတကာအမျိုးသမီးရေးရအမေရိကန်အထူးတန်အမတ်ကြီးကက်သရင်းရာဆယ်ဟာလူအခွင့်အရေးအဖွဲ့တွေနဲ့ဝေဖန်လူအခွင့်အရေးအဖွဲ့တွေဝေဖန်နေတဲ့မျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးမေးမြန်းခဲ့သလိုမြန်မာအမျိုးသမီးတွေရင်ဆိုင်နေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အသားအဆီးစိန်ခေါ်မှုဆိုင်ရာအခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းနှာထောင်ခဲ့ပါတယ်။တည်င်းတစ်ပတ်ကြာကြာမဲ့ခီးစဉ်အတွင်းတန်အမတ်ကြီးရာဆယ်ဟာအရက်ပတ်လူအဖွဲ့အစည်းတွေကအမျိုးသမီးတွေနဲ့လူအခွင့်အရေးဆိုင်ရာလှုပ်ရှားသူတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးတင်ပြထားပါတယ်
။နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်ထူးသံမတ်ကြီးကက်သရင်းရက်ဆယ်ဟာမနေ့ကနေဒီနေ့နှစ်ရက်မှာရန်ကုန်မြို့မှာရှိတဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုတွေမှာမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်ခံရပြီးနိုင်ငံတကာကစောင့်ကြည့်နေတဲ့မျိုးစားဥပဒေမူကြမ်းနဲ့ပတ်သက်လို့အဓိကဆွေးနွေးမေးမြန်းတာတွေရှိခဲ့တယ်လို့မနေ့တုန်းကဒီအထူးသံအမတ်ကြီး Russell နဲ့တွေ့ဆုံခဲ့တဲ့ Equality မြန်မာအဖွဲ့ကဦးအောင်မျိုးမင်းကပြောပြပါဗျ
။ကျွန်တော်အနေနဲ့တင်ပြထားတဲ့ချက်တွေမှာဒီလိုမျိုးအမျိုးဘာသာသာနာစောင့်ရှောက်ရေးဆိုပြီးတော့အကြောင်းပြပြီးလှုပ်ဆောင်တဲ့အချိန်မှာဒီအမျိုးသမီးပေါ်မှာတည်ရောက်မှုရှိစေတော့ဒီပြည့်သူတို့ပေါ်မှာဆိုးဆိုးတည်ရောက်မှုရှိတဲ့ဥပဒေကြောင့်ကျွန်တော်တင်ပြတယ်နောက်တစ်ခုကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့သဘောမတူနိုင်လို့လှုပ်ရှားကြတဲ့အဖွဲ့တွေအထူးသဖြင့်အမျိုးသမီးအဖွဲ့တွေပေါ်မှာပေါ့ဘယ်လိုချင်းချောက်မှုရှိလဲဆိုတာကျွန်တော်ဖော်ပြပါတယ်။ဒီကျွန်တော်တိုင်ပြည်မှာဥပဒေတွေမကဘဲနဲ့အယူအဆပိုင်းဆိုင်ရာရကျွန်တော်အမျိုးသမီးဟာကြမ်းတမ်းမှုရှိနေတာကြီးကျွန်တော်တင်ပြတယ်။နောက်ဆုံးထောက်ပြတဲ့ချက်ကတော့တရားဥပဒေစိုးမိုးရေးမရှိတဲ့အတွက်ဒီတိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအကြမ်းတမ်းမှုခံနေရတဲ့ကိစ္စကျူးလွန်နေသူတွေချိုးဖောက်တဲ့သူတွေကကိုကြည့်ဒီတိုက်ပင်းနဲ့အေးအေးယူမှုရှိပဲနဲ့အစ်စ်ကလွတ်နေခြင်းကိုယ်တိုင်ကတိုင်းရင်းသားဒေသတွေမှာရှိတဲ့အမျိုးသမီးရဲ့ဘဝမလုံခြုံခြင်းအကြမ်းဖက်မှုခံနေရခြင်းဒီချက်တွေကိုကျွန်တော်တို့သိကြခဲ့တာဖြစ်ပါတယ
် Trigger Women အဖွဲ့ကမက်ခင်လေးကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပါအောင်ကြိုးပမ်းနေတဲ့နေရာမှာအမေရိကန်နဲ့နိုင်ငံတကာရဲ့ဝါဝတ်ကူညီမှုတွေလိုအပ်နေတဲ့ဆိုရာတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
်အမျိုးသမီးများအကြမ်းဖက်ခံရမှုနဲ့ပတ်သက်ပြီးကျေးဇူးပေါ့နော်ဒီချက်ရောနေအောင်ဖပြအောင်လုပ်မယ်ရှင်ရင်တို့ရဲ့အနေနဲ့ဒါတွေလုပ်ပေးဖို့လိုတယ်လေပေါ့နော်ဒါတွေရှင်းနေတာပေါ့ကျွန်တော်တို့ဘက်ကလည်းလက်ရှိရှိနေတဲ့အနေအထားတွေကိုရှင်းနေပြီးတော့ဒီအမေရိကန်နိုင်ငံပါဝင်နိုင်ငံကနေလည်းဒီအမျိုးသမီးတွေအစံဖက်ခံမှုနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့ကလောလောဆယ်အသိပညာပေးအလုပ်တွေလုပ်နေရတယ်ဒါပေမဲ့အသိပညာပေးရုံနဲ့မလုံလောက်ပဲတကယ်ဖြစ်လာလို့ရှင်တိုင်ကြားရမယ်စနစ်တရားလည်းခက်ခဲဖြစ်နေတယ်။လက်ရှိတရားဥပဒေစီရင်ရေးမှာလည်းပေါ့နော်တကယ်ကိုအချိန်နဲ့ပတ်ရင်းဆောင်ရွက်နိုင်တာမျိုးတွေမရှိတဲ့အကြံတောင်မှုတွေရှိနေတယ်။ဒါတွေလည်းပေါင်းလို့ဆောင်ရွက်ပြီးရင်တော့ကောင်းမယ်ဆိုအမည်ပြောဖြစ်ပါတယ်
။မြန်မာနိုင်ငံမှာဖြစ်ဖြစ်ပြောင်းလဲမှုတွေပေါ်ဆောင်နေရဆိုပေမဲ့အမျိုးသမီးခွင့်ရေးဆိုင်ရာကိစ္စတွေမှာတော့ပြောင်းလဲတိုးတက်လာခြင်းမရှိဘဲအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေပိုပြီးတော့ဆိုးဝါးလာနေတာကိုအထူးအသံမဲ့ကြီး Russell တည်တည်ကြာကြာနားလည်ဖို့လိုတာကြောင့်အခုလိုမျိုးတွေးဆမှုတွေကအရေးပါတယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်
သူအနေနဲ့မြန်မာပြည်ကြောင်းကိုလေးလာထားပြီးမဲ့တကယ်တမ်းကြုံတွေ့ရတဲ့အကြောင်းတွေကိုလောက်ဆောင်နေတဲ့သူတွေနဲ့တွေ့ဆုံခြင်းကမနည်းရကျွန်တော်တို့ပထမဦးဆုံးဖြစ်တယ်လို့ပြောပါတယ်။အဲတော့စာတွေ့မှုတွေနဲ့လက်တွေ့မှာဖြစ်နေတဲ့အကြောင်းအရာတွေကျွန်တော်တို့ကိုယ်တိုင်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကျွန်တော်တို့ဘာတွေဖြစ်ချင်လဲဆိုတဲ့အကြောင်းအရာကိုသူအနေနဲ့မျက်နှာချင်းဆိုင်ရရှိခြင်းကဒါသူ့အတွက်လည်းအကျိုးရှိတယ်လို့ကျွန်တော်လည်းအကျိုးရှိပါတယ်။
တကယ်ကအမျိုးသမီးရေးရာအမေရိကန်အထူးသံအမတ်ကြီးကက်သရင်းရက်ဆယ်ဟာမေလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံမှာရောက်ရှိနေတာပါ။2013ခုနှစ်ဩဂတ်လမှာအမျိုးသမီးရေးရာအထူးသံအမတ်ကြီးအဖြစ်တာဝန်စတင်ထမ်းဆောင်ခဲ့ပြီးတော့ဒီရာဒူးနဲ့ဒီမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ်။
ဒီမနက်ရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ပါဝင်မှုအခက်ခဏဟာအရေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအများဆုံးဖြေရှင်းကြိုက်တွယ်တဲ့ကိစ္စဖြစ်တယ်လို့မြန်မာနိုင်ငံခီးစင်မတိုင်ခင်မှာအမျိုးသမီးရေးရာအထူးသံမက်ကြီးရက်ဆဲကသတင်းထုတ်ပြန်ခဲ့ပါသေးတယ်ရှင
်။မခင်ဖြူထွေးပါရှင်။အခုဆက်ပြီးရွှေဒဂုံဖျားပဝင်းကျင်ထိန်ထိန်ရေးအတွက်ဘာတွေတောင်းဆိုနေလဲလဲဆိုတာကိုကြည့်ရအောင်ပါ။ရွှေဒဂုံဖျားကိုထိခိုက်မှုမရှိစေရင်းနဲ့ရန်ကုန်မြို့တော်စနစ်တကျဖွံ့ဖြိုးရေးအတွက်ဆောက်လုပ်ရေးစီမံကိန်းကြီးတွေကိုပြန်လည်ဆန်းစစ်ဖို့ဗိသုကပညာရှင်တွေအင်ဂျင်နီယာတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်။လက်ရှိမှာလည်းရွှေဒဂုံဖျားအနီးမှာစီမံကိန်းကြီး၅ခုကိုရပ်ဆိုင်ထားဖို့အစိုးရကညွှန်ကြားထားတာပါ။ရွှေဒဂုံဖျားကုန်းတော်အနီးမှာတည်ဆောက်မဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေအပေါ်ပညာရှင်တွေဘက်ကပညာရှင်တွေဘက်ကစိုးရိမ်မှုတွေကိုမတင်ကြီးထိုက်ကစုစည်းတင်ပြထားပါတယ်
။ရွှေဒဂုံဖျားတည်ထားတဲ့တင်ဂုတ်ဒရကုန်းတော်အနီးဝန်းကျင်မှာစောက်လုပ်ရေးစီမံကိန်းကြီးတွေတိစောက်တာကြောင့်ရွှေဒဂုံဈေးတီတော်ရေရှည်တည်တံ့ရေးကိုထိခိုက်မဲ့ရေစိုးရိမ်ခြင်းနဲ့မြန်မာနိုင်ငံပြည်သူကအသင်းကဥဆောင်ပြီး Save ရွှေဒဂုံ Forum ရွှေဒဂုံကဲတင်ရေးဆွေးနွေးပွဲတရက်ကျင်းပဖို့စိုင်းပင်းနေကြပါတယ်။ရွှေဒဂုံဈေးတီတော်ရဲ့ဝတ္တကမြေပေါ်မှာစီးပွားရေးလုပ်ငန်းတွေအစားအများပြည်သူပိုင်းမြေအဖြစ်ထားရှိတဲ့နယ်လို့လဲမြန်မာနိုင်ငံပြည်သူကအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမော်လင်းကပြောပါတယ
်အဲ့မှာလူတွေလာနေအမိုက်တွေဘယ်လိုထွက်လာမလဲအဲ့အမိုက်တွေဘယ်လိုသိမ်းလဲရေကျိုးစနစ်တွေဘယ်လိုလဲမင်းလာစနစ်တွေကဘယ်လိုဖြစ်လာမလဲအဲ့ဒါတွေကပတ်ဝန်းကျင်ကိုဘယ်လိုဒုက္ခပေးမလဲလူတွေကိုဘယ်လိုဒုက္ခပေးမလဲပေါ့အဲ့တော့ရွှေတကောကြီးလိုလော်ကြီးပတ်ဝန်းကျင်မှာဖြစ်တဲ့အတွက်ဒီနေရာတော့အမှန်တိုင်းပြရရင်တော့ဒါ concept လုတ်ကိုလောက်ရမယ် space လို့ကျွန်တော်တို့ကမြင်တယ်ဒါ public space ပဲဖြစ်ရမယ်ငကိုတွေကလည်းဒါရွှေတကောရဲ့ဝတ္တကမြေအကြောင်းမတင်လို့သာဟိုအင်္ဂလိပ်ကဝင်လာတော့အင်္ဂလိပ်က cantonment area ဆိုပြီးတော့ဒီနေရာကိုစစ်စခန်းချတဲ့နေရာဆိုပြီးသိမ်းထားတယ်ဂျပန်ရောက်လာတော့ဂျပန်စစ် area ဖြစ်လာတယ်တမ်ဘရောဆက်ပြီးတော့နေရာကြီးတယ်နောက်တစ်ခါသူ့လက်ရရပြီးတော့လည်းဗမာတမ်ဘရောဆက်ပြီးနေရာကြီးတော့တမ်ဘရောနေရာဖြစ်နေတာတကယ်ကတော့ဒါရွှေဒဂုံမြေပဲအဲ့တော့ရွှေဒဂုံဝိတကမြေကတကယ်ချစ်ဖို့ကောင်းတာတော့မြန်မာပြည်သူပြည်သားတွေအားလုံးနဲ့ဆိုင်တဲ့မြေဖြစ်တဲ့အတွက်ပြည်သူလူထုအသုံးချတဲ့မြေမျိုးဖြစ်ဖို့ကောင်းတယ်ဒီစီးပွားရေးအဆောက်အုံတွေစီးပွားရေးလုပ်ငန်းတွေနဲ့ကြီးပဲရှိဖို့မသင့်တော်ဘူးလို့မြင်တာပ
ါမာဂလန်မတ်ကတာဝန်ယူတည်ဆောက်မဲ့ဒဂုံ City 1စီမံကိန်းကတော့ရွှေဒဂုံကုန်းတော်အနီး22ဧကပေါ်မှာဈေးဝယ်စင်တာခင်မီရုံးခန်းတွေထဲ၅ပွင့်ဟိုတယ်တလုံးတို့ကိုနိုင်ငံတကာအဆင့်မီတည်ဆောက်ဖို့ရာထားတဲ့အကြောင်းမာဂလန်မတ်ကထုတ်ပြန်ထားပါတယ်ဒီလိုရွှေဒဂုံဖျားအနီးကဖွံ့ဖြိုးရေးလုပ်ငန်းတွေကိုရန်ကုန်မြို့ရဲ့တခြားဒေသတွေမှာအစားထိုးလုပ်ကိုင်နိုင်တဲ့အခြေအနေတွေကိုလည်းမြန်မာနိုင်ငံဘီတူကာအသင်းရဲ့ဒုတိယဥက္ကဋ္ဌဦးမော်လင်းကအခုလိုပြောပါတယ
်။ရွှေဒဂုံဖျားနေရာမှာဆိုတော့ရွှေဒဂုံကိုကိုယ့်ရဲ့အိတ်ခမ်းတွေကနေအိတ်နေရာနေလှမ်းပြီးတော့ဟိုဖူးမြော်လို့ရတယ်ဆိုတော့အဲ့ဒီ vision နဲ့အိမ်ခမ်းတွေဆိုရင်လည်းအိမ်ခမ်းတွေကပူရောရမယ်ပေါ့ပတ်စံရှိတဲ့လူတွေကပူပူပြီးတော့နေကြရွှေဒဂုံအိမ်ရာတွေကနေဖူးလို့ရတယ်ဆိုတော့ဟာလောက်မှပဲဖြစ်နေတယ်အမှန်တော့ရန်ကုန်မြို့တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင် sky scraper တွေဆောက်လို့ရတဲ့နေရာတွေအများကြီးရှိပါတယ် zoning plan ဒါကြောင့်တရားလုပ်ဖို့လိုပါတယ် land use plan လုပ်ဖို့လိုပါတယ်အဲ့လို plan တွေရှိလာရင်အဲ့ဒီ regulation တွေကိုလိုက်နာဖို့လိုတယ်ကျွန်တော်တို့အရင်ပြောရရင်တော့ဒီရွှေဒဂုံပတ်ဝန်းကျင်နားမှာဟိုဆောက်မှဖြစ်မယ်လို့တွေးတာကိုတော်တော်လွန်လာပြီလို့ထင်ပါတယ
်လက်တလုံးမှာတော့ရွှေဒဂုံဈေးတီတော်ကုန်းတော်အနီးကစစ်တပ်ပိုင်းမြေနေရာပေါ်မှာစီမံကိန်း၅ခုတို့တည်ဆောက်မဲ့အရေးရပ်ဆိုင်းထားဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကညွှန်ကြားထားတာဖြစ်တယ်လို့မာဂလန်မတ်ကကြေညာချက်မှာဖော်ပြထားပါတယ်။မာဂလန်မတ်ကလက်ရှိတည်ဆဲဥပဒေ new ဥပဒေတွေအတိုင်းလိုက်နာပြီးတည်ဆောက်မဲ့ဒဂုံ City 1စီမံကိန်းကိုခွင့်ပြုပေးထားတဲ့အစီအစဉ်အတိုင်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်တက်ဆိုင်ရာအစိုးရဌာနတွေနဲ့အတူတကွဆက်ပြီးအကောင့်ထဲဖော်မယ်လို့ဒီရက်ပိုင်းအတွင်းကပဲကြေညာချက်ထုတ်ခဲ့ပါတယ်ရှင်
။မခင်ဖြူထွေးပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရေးဘက်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေစတာတွေနဲ့အတူကျမရဲ့အစီအစဉ်တွေအပါအဝင်တိုင်းရင်းသားသတင်းလွှာတွေကိုနားဆင်ဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်က2015ခုနှစ်မေလ15ရက်တောက်ကြနေမနက်ပတ်အစီအစဉ်တွေကိုဆက်လက်သတင်းတွေနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ50 kHz 5995တို့အပြင်လိုင်းနက်မီတာ190 kHz 1505တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာ American Indian တို့အင်္ဂလိပ်စာသင်တန်းစာပို့ချချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးအစီအစဉ်တွေနဲ့အပါအဝင်တိုင်းရင်းသားသတင်းလွှာမှာတော့
တို့ရမှုနဲ့ကာကွယ်တဲ့အနေနဲ့ပြစ်ခတ်တာမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါတော့ဘာလို့ဖြစ်ဒီဆရာဘက်ကလည်းပဲပြစ်ခတ်ပို့တာလို့
ကချင်ဒေတာဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ကချင်ငင်းချမ်းရဲ့အကျိုးတော်ဆောင်ဦးလာမိုင်ကမ္ကြာပြောကြားချက်နဲ့အတူအခြားတိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့သတင်းအခြေအနေတွေအပါအဝင်နားဆင်ရမှာပါရှင်။အခုအရင်ဆုံးတော့ဒေါ်လလတန်းတင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဆက်တင်ဆက်ပါမယ်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကသင်ဤ e y e s eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမကျေနပ်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတာမျိုးဖြစ်ပါလေတကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါလေ roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတဦးအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင့်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာအတန်းတင်ဆက်သွားတာဖြစ်ပါရရှင်။သောတာရှင်တွေအနေနဲ့ VOA ကိုဝေဖန်အကြံပြုစာတွေပေးပို့ချင်တဲ့ဆိုရင် burmese@voanews.com ဖြစ်ပါတယ်။အခုတော့ကျမရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမရေးဆိုင်ရာကဏ္ဍမှာတော့ကလေးတွေရဲ့ညံရေးဖွံ့ဖြိုးမှုအကြောင်းကိုတင်ပြထားပါတယ်။ညံရေးညံသွေးဖွံ့ဖြိုးမှုအားနည်းတဲ့ကလေးတွေကိုမြန်မာနိုင်ငံမှာတွေ့ရတတ်ပါတယ်။ညံရေးဖွံ့ဖြိုးမှုကိုဘယ်လိုတိုင်းကြမလဲ။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းကိုစေတက်ကတို့တဲ့ကလေးကျမ်းမာဌာနပညာဌာနမှအငိမ့်စာဌာနမူပါမောက်ခဒေါက်တာဆိုးဝင်းကိုကိုမင်းဝင်းကမင်းမြန်တင်ဆက်ထားပါတယ
်ဟုတ်ကဲ့ပါမောက်ခဒေါက်တာဆိုးဝင်းခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေရဲ့ခန္ဓာကိုယ်ကြီးထွားမှုနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေအကြောင်းပြောပြတဲ့အခါမှာ ဒီကလေးငယ်တွေကတော့အရေးကြီးတာတစ်ခုဖြစ်တဲ့ဒီညာရင်ညာသွေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ညာရင်ချို့တဲ့တဲ့ကလေးတွေရောဆရာတွေ့ရတဲ့အနေထားရှိလားဆရာ
ဟုတ်ကဲ့တခါတလေမှတော့တွေ့ရပါတယ်ယင်ကျွန်တော်ရှင်းပြခဲ့သူလည်းညာရင်ဆိုတာကတော့လည်းဒီကမျိုးရိုးနဲ့လည်းဆိုင်နေနောက်ပိုင်းမှာကိုဝင်စားရှိခြင်းအားစပြီးတော့နောက်ပိုင်းမှာရှိတဲ့တာဝန်ပြန်ပေါ်လဲဆိုင်နေပါမှာအဲ့တော့ဒီကျွန်တော်အဲ့ဒီချိန်မှာပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာလူလာတဲ့ပြောင်းလဲမှုတွေဖြစ်တဲ့အခါမှာညာရင်ကျွတ်တဲ့ကလေးတွေလည်းကျွန်တော်တို့တစ်ခါတလေတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီကလေးတွေမှာညာရင်ချွတ်တဲ့တာညာရင်မမှီတာပေါ့ဆရာနော်အဲ့ဒါကဘလို့တတ်မှတ်နေလဲဆရာ
ဘလို့တတ်မှတ်လဲဆိုတော့ဒီကတော့ကျွန်တော်ကတိတ်ငယ်တုန်းကတော့ဒီညာရင်နဲ့ဒီဖွံ့ဖြိုးမှုပေါ့နော်ကျွန်တော်ကကလေးကပြောတတ်တာဆိုတတ်တာလောက်ကင်တတ်တာတွေကကျော်နေတာပေါ့အဲ့တော့ညာမြောက်ကလေးတွေမှာရေဘူးကအပြင်တတ်မှတ်ညာမြောက်ကလေးမှာကျွန်တော်က developmentကိုခေါ်တဲ့ဒီကွန်ပျူတာကိုတိုင်းနေပေါ့တိုင်းနေတဲ့နောက်မှာအဲ့ဒါကိုတွက်လို့ရပါတော့သူက development age ကပြည်လုံးနေပေါ့ညာရင်ပုံမျိုးကအတက်ကဘလောက်လဲသူရဲ့တာမန်တက်ကတကယ်ရှိတဲ့အတက်ကဘလောက်လဲပေါ့အဲ့နှစ်ခု ratio အချိုးချပြီးတော့တရားနဲ့ညှောက်လို့ရှိရင် DQ လို့ခေါ်တော့ပေါ့နော် development quotient ရပါတယ်ဒီညာမြင့်တဲ့ကလေးတွေမှာကျွန်တော် IQ test တွေပေါ့နော်ဒီညာရင်ပုံမျိုးနဲ့ပတ်သက်တဲ့စမ်းသပ်မှုတွေလုပ်လို့ရှိရင်သူရဲ့intelligent age ဒီပုံစံကိုဉာဏ်ရည်သက်ရမယ်ဉာဏ်ရည်သက်ကိုသူ့ရဲ့အသက်နဲ့စားပြီးတော့တရားနဲ့ညောင်းတာ IQ ပေါ့ intelligent quotient ဒီဉာဏ်ရည်ချိုးတော်ရရှိမှာပေါ့မတမ်းမှချင်းတရားလုံးမှာရှိရတော့ပေါ့နော်ချိုးသိတော်တဲ့လူက130တရားတော်တဲ့ဟိုအိုင်းချိုင်းလို့လို့ကြာ150 160ဒီလိုရှိတော့ပေါ့အဲ့တော့ဒီပုံမျိုးမှုလောက်ကြတယ်ဆိုတဲ့ခါတော့ဒီသူရအချင်း IQ နည်းနဲ့တွေ့ပေါ့နော် 50 အောက်ဆိုအဲ့ပုံမျိုးလောက်ကြတယ်လို့သတ်မှတ်ပါတယ်50နဲ့50ကြားဆိုရင်တော့အမှုစားပေါ့နော်35နဲ့50ကြားဆိုရင်တော့အလေလာတန်းစား20နဲ့35အောက်ဆိုရင်တော့တော်တော်ပြင်းထန်တယ်ပေါ့နော်20အောက် IQ ဆိုရင်တော့တော်တော်ဆိုးဝါးနေပြီသူသတ်မှတ်လို့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျောင်းကျင်တဲ့ဆရာဝန်ဆရာမတွေနဲ့ပြတ်သားစစ်ဆေးပြီးမှဆုံးဖြတ်လို့ရတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာ
ရဲ့ IQ ကြားတော့ IQ test ကိုလုပ်ရတာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်တော့သိမှတွန်းကျင်ပါဘူးclinical psychologist ကိုခေါ်ရပါတယ်စိတ်ကူထုံးကြညာရှင်လေးရှိပါတယ်သူတို့က IQ test ကိုလုပ်တာညာပါတ
ယ်ဟုတ်ကဲ့ဆရာခုလိုမျိုး
ဒါမှမဟုတ်တာမှကျွန်တော်တို့ဆရာဝန်တွေကလေးဆောင်တွေလုပ်နိုင်တဲ့ test တွေလည်းရှိတယ်ပေါ့ကျန်နေရတဲ့လုပ်လို့ရတာလည်းရှိပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တချို့မှာညာရည်မမိတာဘာကြောင့်အဓိကဖြစ်ရတာလဲဆရာ
ဟုတ်ကဲ့အဲ့ဒါကြီးကတော့အကြောင်းမျိုးစုံဖြစ်တာပေါ့နော်ဆိုတော့ခုနကကျွန်တော်ပြောသလိုညာကောင်းတာမကောင်းတာတော့မိသားမျိုးရိုးနဲ့ပိုဆိုင်တာပေါ့နော်တိတ်ထိုတဲ့လာရတာများလားဖြင့်ထင်ရှားတဲ့အကြောင်းတွေရှိပါတယ်။ဒီအကြောင်းတွေကတော့လူတရားပဲလို့စဖြစ်လာတဲ့ဒီတရေသားဘဝတွေပေါ့နော်။တရေသားရဲ့အုံနောက်ကိုထိခိုက်ခြင်းနဲ့အဖြစ်တွေရှိရင်လည်းဖြစ်သွားနိုင်တယ်။နောက်ပိုင်းမွေးတဲ့အချိန်၊နောက်ဆွေးပြီးတဲ့အချိန်ပေါ့နော်ဒီလိုရေဘူးရအဖြစ်ခွဲခြားလို့ရပါတယ်။ဘဝရင်ကိုယ်ပိုင်ဆောင်အတွင်းမှာတော့တချို့ကတော့ genetics ဆိုမျိုးပီစာကိုကြောင်းလည်းမျိုးရှိတယ်။ဥပမာဆိုကျွန်တော်ဒီအခါတော့လည်းရှင်းပြပြီးကခန္ဓာကိုယ်မှာရှိတဲ့ခရိုမိုဆုံးအရေးအတွက်ကြောင်းလဲသွားရင်အဲဒီ down syndrome နဲ့ edward syndrome စတဲ့ရှိတဲ့ခရိုမိုဆုံးအရေးအတွက်ပေါ့နော်စပီးစားပစ္စည်းတွေအတွက်တူများနေတာတို့အခုနဲ့တူတွဲနေတာတို့ရှိတဲ့ကလေးပါမျိုးရပါယောဂတွေတိပင်းယောဂတွေပါတတ်ပါလေဉာဏ်ရည်ချိုးရင်းမှုတွေလည်းရတတ်ပါအဲလိုပဲဒီ brain development ပေါ့နော်ခေါင်းပါကိုရွှေရည်ကြေကောင်းနေတာပေါ့နော်ရည်တွေပဲဖြစ်ကြီးနေတာတို့ခေါင်းထဲမှာသုံးနာဖွံ့ဖြိုးမှုလို့ရပါမှာလားအဲ့လိုဖြစ်လာတော့လည်းတစ်ပတ်လုံးဉာဏ်ရည်ချိုးတဲ့တာဖြစ်သွားတာ
ဟုတ်ကဲ့ဆရာအခုဒီမွေးရပါဖြစ်ရခြင်းအကြောင်းရင်းတွေကတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်ဒါပေမဲ့ဒီကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေရော
ကာကွယ်တတ်ရှိနိုင်တာလေဆိုလို့ရှိရင်ပုံပထမ3လခင်မှာယောဂပိုးတွေဝင်တော့ဥပမာ6 place to try to စသဖြင့်ယောဂပိုးတွေဝင်ရင်လည်းဖြည့်ခိုင်နိုင်မှာနောက်တစ်ခါဒီအမေမာကိုအာရင်းချိုးတဲ့ဒါကမှအာရင်းချုပ်တယ်၊ဝေးရပါအာရင်းချုပ်တယ်ပြီးတော့ထာကိုသားလိုက်ခေါ်တယ်။အရဟမုန်ချုပ်တဲ့ကလေးတွေလည်းတွေ့နိုင်တယ်ပေါ့နော်။ရှိနိုင်တယ်။ဖက်ခါကြလို့ရှိနေဒီနိုင်ချုပ်တယ်မှုဖြစ်စေပါ။အဲ့ဒါတော့ဒီအစားအသောက်ကြောင့်ချုပ်တာပါတယ်လို့သူလည်းဒီဝေးရပါဒီစားကြောင်းလည်းမှုကြောင့်ဖြစ်သွားတာလည်းရှိပါ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တဲ့ဖြစ်ရခြင်းအကြောင်းရင်းတွေ
မွေးတဲ့အချိန်မှာလည်းကျွန်တော်ကသိရေးကြည့်ပါတယ်။မွေးတဲ့အချိန်မှာကောင်းအောင်ထိခိုက်မိတာဒီလိုရှင်ကောင်းနေမှာကြွေးယူတာဒါပြီးတော့ကလေးကမမွေးနိုင်လို့ကြေမွန်းပြီးတော့အသက်တော်တော်နဲ့မရှိဘူးပေါ့ဘာတူမဆိုကောင်းက ုံးနောက်ကအမြဲတမ်းရှင်းတယ်နေရပါတယ်သူရနေရပါတယ်ဘုံနောက်ကိုသွားတဲ့သူရ9မိနစ်10မိနစ်တော့လုံးဝမသွားတော့ဘူးဘုံနောက်ကိုအောက်ဆီဂျင်မရတော့ဆိုရင်ဘုံနောက်ကိုလုံးဝထိခိုက်သွားနိုင်တော့နော်ဒါကိုအမြဲထိခိုက်သွားနိုင်ပါမနန့်ဒဲမေ့ရှားပါနေတော့အဲကြောင့်လေဒီလိုတဲ့အချိန်မှာရေမုန်းလာလို့ကလေးကတန်းရှူတာထိခိုက်မှုများဒါတွေကဘုံနောက်ထဲကိုပိုးဝင်တဲ့ဟာပေါ့နော်ဒါမျိုးတွေကာလာပတ်ဝန်းကျင်မျိုးကအချိန်မှာဖြစ်နိုင်တဲ့ဟာတွေဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကမွေးပြီးတဲ့နောက်ပိုင်းမှာရောကာကွယ်နိုင်တဲ့ထိခိုက်စေနိုင်တဲ့အချက်တွေ
မွေးပြီးတဲ့နောက်ပိုင်းကြီးတဲ့အရွယ်မှာပေါ့နော်အဲဒါဆိုလည်းဒီကလာကွယ်ရဲ့ဥနာဖုံးချုံမှုကနည်းနည်းလောက်ရှိတာတော့မြန်မာလေးရှိတော့အဲတော့အဲ့ဒီချိန်မှာဥနာပဲကိုဖြားဖို့ရောက်တာဥနာမေးရောက်လာဖြစ်တာဥနာရောက်ဖြစ်တာနောက်ပြီးတော့ထိခိုက်ကြီးကခလီကြလည်းမွေးကင်းတဲ့အချိန်မှာဖြစ်ပြီးနောက်ပိုင်းအချိန်မှာပြီးတွေးတဲ့မှာသူကြားတဲ့အိမ်ကြီးကိုလဲသွားပြီးတော့အဲ့ဒါအချိန်ကြာသွားတာဒီကနေ့အသားဝါဖြစ်ပြီးတော့အုံနောက်ကိုထိခိုက်တာအဲ့နောက်ပိုင်းမှာတော့မှဒီမိကုန်းခွေတွေပါရှူမိတော့ဒီမိလောက်တဲ့ခါသားမှာတကယ်ကာဗွန်နမူလောက်ဆိုင်ပါဇလင်းပေါ်တော့ဖြစ်တတ်တယ်။ခဲစိတ်တက်လာပါတော့ဘာကြီးလဲကျွန်တော်တွေ့တာရှိပါတယ်ခဲစိတ်တစ်ထီလုပ်ငန်းတွေပိုင်းနဲ့နှီးချက်တယ်။အရေးမှာခဲစိတ်ကခဲရတော်တော်ပါတယ်ခဲစိတ်တက်လာပါဒီအုံနောက်မှာတွေးကြောတွေပါချုံမွေးရပါချုံနေရှိတော့အရေးရနေတော့ကလေးမှလည်းဒီရေချက်ချင်းပေါ့နော်ဒါမျိုးဖြစ်တာမျိုးအဲ့လိုကြောင်းမျိုးစုံတွေမိကြအောင်ဥမာကိုအမြဲထိခိုက်သွားတော့ပေါ့နော်ဆိုတော့ဒါကပါမနန့်ဒဲမေ့ရှားဝါရင်ဒီနိုင်ရင်ဆွတ်တက်ခြင်းဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြနေ့မနက်တိုင်းတောက်ကြနေ့မနက်တိုင်းပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့တိုင်းရင်တည်လွှာအလဲပါထိုင်းမြန်မာနယ်စပ်ဒေသကနေ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်လွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြေပုံရိပ်သိမ်းတာမြောက်ဦးတန်ရွယ်စစ်တွေစတဲ့မြို့နယ်တွေမှာတောက်ရီရှားပါမှုပြဿနာနဲ့ရင်ဆိုင်နေကြရပါတယ်ကိုကန့်စစ်ပီးဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရှမ်းလူခွင့်ရေးမန်တိုင်ကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ခေအိုနဲ့မြမအစိုးရစစ်တပ်တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ဒီမှာကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောက်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာဒီနှစ်ညရတီကစပြီးရေကန်တွေခန့်ချောက်ပြီးတောက်ရီရှားပါမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်အထူးသဖြင့်ဂီရိမုံတိုင်းတန်တဲ့မြေပုံမြို့နယ်ကကျေးရွာတွေမှာတောက်ရီရှားပါမှုဒဏ်ကိုပို့ပြီးခံနေရပါတယ်မြေပုံမြို့နယ်ကအင်ချေ300ခန့်ရှိတဲ့လောင်းတရိပ်ကျေးရွာမှာတော့တောက်300ရရှိဖို့အတွက်ရှစ်မိုင်ခန့်ဝေးတဲ့နေရာကိုသွားပြီးနေအိမ်အလိုက်ခွဲတန်းနဲ့တောက်ရီခတ်ယူနေကြရတယ်လို့ကြေးရွာသားတူဖြစ်သူဦးမောင်ကျော်သိန်းကပြောပါတယ်အလားတူကန်တာကျွန်းငွေတွင်းတူးနဲ့ကန်တာကြေးရွာတွေမှာလည်းရာသီဥတုပူပြင်းပြီးတောက်ရီကန်တွေခန့်ချောက်သွားတဲ့အတွက်လှေတွေနဲ့ညှိအိတ်သွားပြီးတောက်ရီခတ်ယူနေကြရတယ်လို့ရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာနှစ်စဉ်မိုးရေချိန်လက်မနေရာခန့်ရွာသွန်းပေမဲ့နှွေရာသီရောက်တိုင်းနှစ်စဉ်နှစ်တိုင်းတောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူခွင့်ရေးရှုံးရှုံးနေတဲ့စစ်ပေးရှောင်ဒုက္ခတဲ့တွေအတွက်ကာကွယ်ပေးဖို့ရှမ်းလူခွင့်ရေးမှန်နိုင်ကနေကုလတက်မကဒုက္ခတဲ့များဆိုင်ရာမဟာမြင့်ကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းထံတောင်းဆိုလိုက်ပါတယ်။မေလ၁၇ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တူရှမ်းလူခွင့်ရေးမှန်နိုင်ကတောင်းဆိုလိုက်တာပါ။ကိုကန့်တိုက်ပွဲဖြစ်ပွားနေတဲ့၃လအတော်တွင်ဒုက္ခတဲ့နေရာနီးပါးညင်းပန်းနှိပ်စက်တက်ပြက်ခြင်းခံရတယ်လို့ရှမ်းလူခွင့်ရင်းမှန်တဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူဇိုက်ခွန်းမကပြောပါတယ်ဖြစ်ပွားရလဆန်းပိုင်းကနေစတင်လာတဲ့စစ်ပွဲဟာအစိုးရတပ်မတော်ဘက်ကနေအခြေအနေထိန်းနိုင်ပြီလို့ထုတ်ပြန်ထားပေမဲ့ခုချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာကြောင့်ဒုက္ခတဲ့၄တောင်းနီးပါးဟာတရုတ်နယ်စပ်ဘက်မှတိမ်းရှောင်နေဆဲဖြစ်ပါတယ်
ကမ္ဘာမိခင်များနဲ့အထိမ့်မှတ်အနေနဲ့မိခင်တွေရဲ့ရှင်သန်နေထိုင်မှုအကောင်းဆုံးနဲ့အဆိုးဆုံးနိုင်ငံတွေကို Save the Children ကစတန်းကောက်ယူပြီးမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မိခင်တွေအတွက်အကောင်းဆုံးနေထိုင်ရာပတ်ဝန်းကျင်နဲ့အဆင့်၁နေရာကိုနော်ဝေးနိုင်ငံကရရှိထားပြီးနိုင်ငံပေါင်း159နိုင်ငံထဲမှာဆိုရင်မြန်မာနိုင်ငံကအဆင့်158မှာရှိနေပါတယ်2014ခုနှစ်တုန်းကမြန်မာနိုင်ငံဟာအဆင့်159မှာရှိနေရာကနေ2015မှာတော့158နေရာကိုရောက်နေတယ်လို့ Save the Children မြန်မာရဲ့ Media Officer ကိုတက်ကိုကိုကပြောပါတယ်ဒီလိုအဆင့်ခွဲခြားတက်မှတ်နိုင်ဖို့အတွက် Save the Children ကနေတက်မှတ်စံနှုန်း5ခုကနေမိခင်တွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုကလေးတွေရဲ့ကျန်းမာရေးအခြေအနေပြည့်စုံမှုပညာရေးအဆင့်တန်းစီးပွားရေးအခြေအနေနဲ့နိုင်ငံရေးမှာအမျိုးသမီးပါဝင်မှုတွေနဲ့တိုင်းတာထားတယ်လို့သိရပါတယ်
ပဲခူးတိုင်းဒေတာကြီးဌာနပင်မြို့နယ်မှာရှိတဲ့တောက်ရခဏိယာလက်စစ်စီမံကိန်းကြောင့်နှစ်နာဆုံးရှုံးမှုခံနေရတဲ့ကရင်ဒေတာခံတွေကတော့မေလ10ရက်နေ့မှာစန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီဆန္ဒဖော်ထုတ်ပွဲမှာဒေတာခံကိန်းလူထုတွေကဆုံးရှုံးမှုတွေကိုပြန်ရဖို့စီမံကိန်းရေလောင်ထားမှုတွေကြောင့်ရေမြုပ်သွားခဲ့တဲ့ပလဲဝတရားကိုအစ်စ်ပြန်လဲတိဆောက်ဖို့နဲ့တောက်ရခတ်တဲ့တမန်အစ်စ်ပြန်လဲမတိဆောက်ဖို့အစားတဲ့အချက်တွေနဲ့ဂျေးရွာ9ရွာကလာရောက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီစီမံကိန်းကြောင့်2006ခုနှစ်ကဒေတာခံကျေးရွာ3ရွာရွာလုံးကျွတ်ပြောင်းရွှေ့ခဲ့ရပြီးမြေကပေါင်း2000ကျော်အသိန်းစီးခံရတယ်လို့ကရင်မြစ်ချောင်းဆောင်ကြည့်ရဲ့ဖွဲ့တော်ဝန်ခံစောတာဘိုးကပြောပါတယ်ဒီရလက်စစ်စီမံကိန်းကိုရွှေစွမ်းအင်ကမ္ပဏီကဦးဆောင်လုပ်ကိုင်နေပါတယ်
ဖွံ့ဖြိုးမှုအနှိမ့်ကျဆုံးပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်မှာကလေးငယ်600ခန့်နှုန်းခန့်သာကျန်းမာရေးစောင့်ရှောက်မှုရရှိကြတယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါရယ်ချင်းပြည်နယ်ကကလေးငယ်အများစုဟာလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရရှိကြတဲ့အတွက်ဖွံ့ဖြိုးမှုမရှိဘဲသေးကွေးပိန်လီနေကြပြီးသူတို့အသက်အရွယ်အလိုက်ရှိတဲ့နဲ့ပုံမှန်အလေးချိန်လည်းမရှိကြဘူးလို့မေလ5ရက်နေ့နေ့စွဲဖြင့်ထုတ်ပြန်တဲ့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့အနီးတစ်ဝိုက်မှာကချင်လက်နက်ကိုင်အဖွဲ့ KNA နဲ့မြမအစိုးရစစ်တပ်တို့အကြားမှာတိုက်ပွဲတွေဇက်တိုက်စုသလိုဖြစ်ပွားနေပါတယ်ခုလိုတိုက်ပွဲတွေဖြစ်ပွားနေပေမဲ့နှစ်ဖက်တပ်တို့အကြားဖွဲ့စည်းထားတဲ့ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ကနေမဖြေရှင်းနိုင်သေးတဲ့အခြေအနေတွေကိုတော့အမိကနေစူးစီးထားပြီးနမ်ဟောင်ကနေခုလိုတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာတစ်မောင်ခိုမှုကိုအကြောင်းပြပြီးအစိုးရတပ်နဲ့ GIO တို့အကြားတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်နေတာဒီကနေ့ဒီအချိန်ထိဖြစ်နေတယ်လို့ KIA စစ်မဟာဗျူဟာဌာနကဗိုလ်မှူးကြီးစော်တောင်ကအခုလိုပြောပါတယ်
တို့ရသတ်မှတ်ထားတဲ့အကွင့်အရေးဆိုတော့ဗမော်ခရိုင်မန်စီမြို့နယ်ထဲမှာပေါ့သူတို့အဲ့ဒီနမ်လင်းပါဆိုတဲ့ညွာကိုစစ်ကြောင်းဝင်လာတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်ပေါ့အဲ့ဒီလမ်းကြောင်းတွေကိုဝင်ရှင်းတာကတစ်မောင်ခိုလုပ်ငန်းတွေကိုဝင်ရှင်းတယ်ဆိုတဲ့ကောင်းချင်နဲ့သူတို့ကဝင်လာတာဖြစ်တယ်
တဖက်မှာတစ်မောင်ခုံမှုနဲ့ပတ်သက်ပြီး KIA အနေနဲ့ကတော့ပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအစိုးရတပ်ပိုင်းဆိုင်ရာကိုရောငြိမ်းချမ်းရေးအကျိုးတော်ဆောင်တွေကိုပါအချိန်မီဖြေရှင်းပေးနိုင်ဖို့အကြောင်းကြားထားပြီးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကမြစ်ကြီးနားမြို့မှာရှိတဲ့ KIA ဆက်ဆံရေးရုံးမှာပြုလုပ်ခဲ့တဲ့မြန်မာအစိုးရနဲ့ GIO တို့နှစ်ဖက်ပဋိပက္ခညှိနှိုင်းဖြေရှင်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအထိကွင်းစင်းစစ်ဆေးဖို့ဆိုတဲ့ကိစ္စကလည်းကနေ့အထိတော့အကောင့်ထဲမပေါ်နိုင်သေးဘူးလို့ဗိုလ်မှူးကြီးစော်တောင်ကပြောပါတယ်
သူတို့ကဘိုးရှိတမ်းမှာရှိတဲ့အရင်မူတယောက်ကိုသူတို့ကတာဝန်ပေးထားပြီးပြီ။ KIO ဖက်ကတိပခညီနိုင်ရင်ဖက်နဲ့ပါလို့ရပြီဆိုမှသူတို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကပေါင်းမဝင်ဘူး။ဒီကျွန်တော်တို့ Committee when team မတော်နိုင်လို့ရှင်တောင်မှ G2 အဆင့်တို့ဆရာဖတ်တပ်ဖွဲ့မှုတို့အဲ့ဒါတွေကိုကိုယ်စားလှယ်အနေနဲ့ဖြတ်ပေးလိုက်လို့ရှင်တော့ကျွန်တော်တို့တွားလို့ရတယ်။ဒါကြောင့်မို့ကျွန်တော်တို့ကလည်းကိုယ်စားလှယ်လည်းလိုက်မလာနိုင်ဘူးဆိုတော့ကျွန်တော်တို့တွားလည်းပေါင်းဝင်ဘူးအကျုံးဝင်ဘူးဆိုမှကျွန်တော်လည်းမတွားဖြစ်တော့
နှစ်ဖက်တိုက်ပွဲတွေရှော့ကျသွားဖို့နှစ်ဖက်တပ်တွေအနေနဲ့တွာလာလှူရှားရမှာကြိုတင်အကြောင်းကြားတာမျိုးတွေလှုပ်တင်တယ်လို့အရန်နီးကပ်လွန်းတဲ့တပ်စခန်းတွေအနေနဲ့လည်းပြန်လည်ဆုတ်ခွာတင်တယ်လို့ကချင်ငင်းချမ်းရဲ့အကျိုးတော်ဆောင်ဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်
ကိုယ်ရမှုနဲ့ကာကွယ်တဲ့အနေနဲ့ဖြစ်ခဲ့တဲ့မျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်အဲ့ဒါကြောင့်ဘာဖြစ်ဖြစ်ဒီဆရာတက်ကလည်းပဲရစ်ခါပို့တာတို့ဆက်ချင်းတာတို့ဖြစ်ဖန်းတာတို့ဆိုတာလည်းပဲဒီတစ်ခါကိုအကြောင်းကြားပြီးတော့မှတက်ကလည်းအဲ့ဒါကိုသဘောတူညီမှုရယူပြီးမှသွားလာပြီနေဆိုရင်လည်းဒါမှပြဿနာဖြစ်ပြအကြောင်းမရှိဘူးတဲ့တဲ့တစ်ဖက်နီးနီးနိုင်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါတယ်
ဆက်ပြီးတော့မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်တပ်ဖွဲ့တအမ်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA အဖွဲ့တို့အနေနဲ့အစိုးရကိုတရားဝင်ကမ်းလှမ်းမှုတွေပြုလုပ်လာရင်ဆွေးနွေးဖို့အသင့်ရှိနေတယ်လို့ဝန်ကြီးဦးအောင်မင်းကပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ပေါ်တိုင်းရင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေအနေနဲ့ဘယ်လိုအမြင်သဘောထားတွေရှိနေသလဲဆိုတာကိုနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ပြည်ခိုက်ရဆဲရေးအတွက်တွေ့ဆုံဆွေးနွေးဖို့ဝန်ကြီးဦးအောင်မင်းရဲ့ပြောဆိုချက်ဟာတကယ်စံတအမှန်မဟုတ်ဘူးလို့
ဒီအန်အယ်အေကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရလောက်ကန်ဒေတာဘက်မှာမြန်မာစစ်တပ်ကနေအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေတွေကြောင့်ငြင်းချမ်းရေးဆွေးနွေးမှုဟာလက်တွေ့နဲ့ကွာချက်ရှိနေတယ်လို့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
ဒီဖြစ်နေတဲ့ကိုကန်အနော်နောက်ရခိုင်တို့အက်ပလောင်တို့ကိုပြောပြောတဲ့တိုက်ခိုက်မှုတွေရင်လုံးရပ်တာလို့သူကပြောမှပြန်ပြောတယ်။မှန်မှန်ကသူတို့တောင်တိုက်လို့ရှိချင်းအဲ့မှာတိုက်ပွဲတွေဖြစ်တယ်မရှိဘူးလေ။ဝန်ကြီးဦးအောင်မင်းကတော့ပရမစစ်အနေနဲ့တိုင်းဒေသနဲ့ကန်ဖွဲ့ဆက်ချောက်ဖွဲ့နဲ့ဆွေးနွေးသွားမှာဖြစ်ပြီးဂျန်နက်ဖွဲ့တွေကတော့ဒုတိယစစ်အနေနဲ့တစ်ဖက်ကတောင်းဆ ချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရစည်ရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကမြေပုံရသေးတောင်မြောင်ဦးတန်တွဲစစ်တွေစတဲ့မြို့နယ်တွေမှာရေကန်တွေခန့်ချောက်ပြီးတောက်ရေရှားပွားမှုနဲ့အကြီးကျယ်ရင်ဆိုင်နေကြရပါတယ်။ကိုကန့်တီတာတွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လူအခွင့်ရေးဆုံးရှုံးနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကာအကွယ်ပေးဖို့ရှမ်းလူအခွင့်ရေးမန်တိုင်ကနေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းများထံတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာအစီအစဉ်မှာ VOA American တန်ရဲ့တောက်ကြနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။VOA ကိုစာတိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ဘဟုစာတိုက်ကြီးကနားလန်းရန်ကုန်မြို့ဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ဆိုမာလီယာ၊ကင်ညာနဲ့အိန္ဒိယအရှေ့အာဖရိကနိုင်ငံတွေဟာအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အယ်ရှဘတ်အဖွဲ့ကိုဆက်ပြီးတော့တိုက်ခိုက်သွားမှာဖြစ်ပါတယ်။ဆိုယာတပ်တွေနဲ့အာဖရိကသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေဟာအကြမ်းဖက်သမားတွေကိုဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့နဲ့နိုင်ငံတဝန်းကတခြားနေရာတွေကနေတိုက်ထုတ်နိုင်ခဲ့ပေမဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေဟာအဓိကချင်းချောက်မှုအဖြစ်နဲ့ရှိနေတုံးပဲဖြစ်ပါတယ်။အကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကြောင့်ပြည်မဲ့ပြည်သူရာပေါင်းများစွာရဲ့အသက်တွေဆုံးရှုံးခဲ့ရသလိုလူပေါင်းသိန်းနဲ့ချီပြီးတော့သူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရပါတယ်။ကျန်းဖတ်သမားတွေနဲ့ရင်ဆိုင်တိုက်ပွဲတွေအတွင်းမှာအမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံကအတိုင်းဝိုင်းနဲ့အတူဒေသရင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတင်နန်းတွေနဲ့တခြားအကူအညီတွေပေးခဲ့ပါတယ်။ဒီဒေသရဲ့ငြိမ်းချမ်းတည်ငြိမ်ရေးဟာအာဖရိကတိုက်တစ်ခုလုံးရဲ့လုံခြုံရေးအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါအရေးကြီးပါတယ်။ဒီလိုအကူအညီတွေပေးမယ်ဆိုတာကိုအတည်ပြုဖို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာကင်ညာနိုင်ငံကိုမကြာသေးခင်ကပဲတွားရောက်ခဲ့ပါတယ်။ကရီဆာမန်ဒဲရာဝါဂျီယာမွန်ဘတ်ဆာနဲ့တခြားနေရာတွေမှာမကြသေးခင်ကဖြစ်ခဲ့တဲ့အဖြစ်ဆိုးတွေကဒရင်ကပူဆွေးဝမ်းနည်းစရာတွေမတည်ငြိမ်မှုတွေဖြစ်ကောင်းဖြစ်နိုင်တယ်လို့သူကမှတ်ချက်ပေးပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ဒီဖြစ်ရက်တွေကကျွန်တော်တို့ကိုကွဲသွားစေမယ့်အစားပို့ပြီးတော့နီးကပ်သွားစေပြီးလူကုန်တိုက်ခါလူမှုကျင့်ဝတ်နဲ့ ငိမ့်ညာရဲ့အပေါ်မှာကျွန်တော်တို့ထားရှိတဲ့တန်ဋိဌာန်ခိုင်မာမှုတွေကိုဘယ်တော့မှတုံ့လုံနိုင်စေမှာမဟုတ်ပါဘူး။အကျံဖတ်ဝါရကိုချိန်မုံနိုင်ဖို့အတွက်ရေရှည်ကြိုးပမ်းအားထုတ်မှုတွေလုပ်ဖို့လိုအပ်ပါတယ်။ဒါပြင်ပြည်စုံကျယ်ပြန့်တဲ့မဟာဗျူဟာလည်းလိုအပ်ပါတယ်။နေဆက်လုံခြုံရေးနဲ့တရားဥပဒေတိုင်းဆောင်ရွက်ရေးဟာဒီကိစ္စမှာကြီးမားတဲ့အစိပ်ပိုင်းကပါဝင်ပြီးတော့အဲ့ဒီနှစ်ခုစလုံးကအခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့အတွက်အခြေခံကြောင်းရင်းတွေဖြစ်ပါတယ်။ဒီလိုကြိုးပမ်းဆောင်ရွက်တဲ့နေရာမှာဘာသာရေးဆိုင်ရာတာဝန်ရှိသူတွေပညာရှင်တွေအမုန်းပွားမှုကိုမလိုလားပဲခိုင်မာတောင်တင်းတဲ့လူမှုအတိုင်းအဝန်းကိုတည်ဆောက်ဖို့အတွက်ကူညီခြင်းနဲ့ပြည်သူတွေရဲ့ထောက်ခံမှုကိုရရှိဖို့လည်းလိုအပ်ပါတယ်။ဒီမဟာဗျူဟာအောင်မြင်ဖို့ကအာဏာပိုင်တွေနဲ့ဒေသခံလူမှုအတိုင်းအဝန်းကြားယုံကြည်မှုတည်ဆောက်တဲ့အပေါ်မှာမူတည်နေပါတယ်။အမှန်တရားအတွက်ကြောင့်ပဲမဟုတ်ပဲရေရှည်လုံခြုံရေးအတွက်တည်ကြစေတဲ့တစ်ခုတည်းသောနိလန်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီမိုကရေစီတန်ဖိုးရဲ့အပေါ်မှာအမှန်တကယ်လေးစားတန်ဖိုးထားဖို့လိုရဲဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်တိုက်ပွဲဝင်စဉ်အတွင်းမှာသင်ယူခဲ့ရပါတယ်။နိုင်ငံတကာနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေပိုစည်းလုံးညီညွတ်ပြီးပိုပြီးဂုဏ်ယူစရာကောင်းတယ်ဆိုရင်အဲ့ဒီနိုင်ငံဟာအကြမ်းဖက်ချင်းချောက်မှုတွေကိုပြန်တိုက်တဲ့နေရာမှာလဲပိုပြီးအင်အားကောင်းကောင်းနဲ့တိုက်နိုင်မှာဖြစ်ပါတယ်။ဒါမဲ့လည်းဒီလိုပြန်တိုက်တဲ့အင်အားထဲမှာစစ်တပ်နဲ့တရားဥပဒေစိုးမိုးမှုထက်ပိုပြီးအင်အားကြီးတဲ့အရာပါကောင်းပါနိုင်ပြီးတော့အဲ့ဒီအချက်ကနောက်ဆုံးမှတည်တည်တသာအဆုံးဖြတ်ပေးနိုင်တာလည်းဖြစ်ပါတယ်။အဲ့ဒါကတော့ချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာကျွန်တော်တို့ရဲ့စီးလုံးညီညွတ်မှုနဲ့စံနှုန်းတွေပဲဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကြန့်ရှိသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါလိမ့်မယ်။
အမေရိကန်ပြည်တော်စုဟာသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ပင်လယ်ကွေ့ဒေသကနိုင်ငံတွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တံမဏိလိုခိုင်မာတဲ့တန်တိတန်ချမှတ်ထားတဲ့အကြောင်းဒီနိုင်ငံတွေပေါ်ချင်းချောက်လာပြီဆိုရင်စီးရေးအသုံးပြုဖို့စဉ်းစားမှဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာဝါရှင်တန်မြို့တော်ရဲ့မြောက်ဘက်သမ္မတရဲ့အပန်းဖြေစခန်းဖြစ်တဲ့ Camp David မှာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဝန်ကြီးတွေထိပ်သီးအစည်းအဝေးလက်ခံကျင်းပနေတာပါ။ပင်လယ်ကွေ့ဒေသမှာထူးခြားတဲ့အပြောင်းလဲတွေဖြစ်နေသလိုချင်းချောက်မှုကြီးတွေနဲ့လည်းကြုံတွေ့နေရတယ်ဆိုပြီးတော့သမ္မတကပြောကြလိုက်ပါတယ်ပင်လယ်ကွေ့ဒေသနိုင်ငံတွေရဲ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုအင်အားအပြည့်နဲ့တုံ့ပြန်ကိုက်တွယ်နိုင်စေဖို့အတွက်အမေရိကန်ကတိုးချဲ့ပြီးတော့လှုပ်ဆောင်ပေးမယ်လို့လည်းသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ဘရွန်ဒီနိုင်ငံရဲ့သမ္မတပီရီနာကူရန်ဇီဇာဟာတိုင်းပြည်တွင်ပြန်ရောက်လာပြီးဖြစ်ပြီးတော့သူဟာတန်ဇေးနီးယားနိုင်ငံမှာရှိနေစဉ်အာဏာသိမ်းမှုကြိုးစားမှုကလည်းမအောင်မြင်ခဲ့ဘူးလို့သမ္မတယုံကပြောဆိုလိုက်ပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကဘရွန်ဒီပြည်သူပြည်သားတွေကိုသမ္မတကြာတာပရင်းနေမှာချီချူပြောကြားခဲ့တယ်လို့လည်းသမ္မတယုံကပြောဆိုလိုက်ပါတယ်အာဏာသိမ်းခေါင်းဆောင်တွေကိုဥပဒေနဲ့အညီအရေးယူဖို့အတွက်လူညုံရေးတပ်ဖွဲ့တွေကလိုက်လံပြီးတော့ရှာဖွေနေတယ်လို့လည်းဆိုပါတယ်သမ္မတအနေနဲ့ဘရွန်ဒီနိုင်ငံအတွင်းကိုပြန်ရောက်သွားပြီလားဆိုတာနဲ့တိုင်းပြည်အတွင်းအတိအကျဘာတွေဖြစ်နေတယ်ဆိုတာကိုတော့အတည်ပြုလို့မရဖြစ်နေပါသေးတယ်IS Islamist စစ်သွေးကြွတွေကအတန်နဲ့ကြီးညာချက်တခုကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီပြောဆိုသူဟာသူတို့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Abdul Baqa El Baghdadi ဖြစ်တယ်လို့ပြောလိုက်ပါတယ်။လက်ပေါင်းများစွာအတွင်းသူ့ကိုမမြင်တွေ့ရသလိုအတန်လည်းကြားခဲ့ရခြင်းမရှိပါဘူး။ဒီကြီးညာချက်ထဲမှာမွတ်စလင်တွေအနေနဲ့ကိုယ်ရေးကိစ္စအတွက်လက်နက်ကင်ကြဖို့နောက်ပြီးတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ကာလီဖိတ်နိုင်ငံတော်လို့ကြီးညာထားတဲ့အရက်ဒေသကိုပြောင်းရွှေ့နေထိုင်ကြဖို့တိုက်တွန်းထားပါတယ်။ IS ရဲ့စစ်ပွဲမှာပါဝင်ဆင်နွှဲဖို့ရေးကိစ္စမှာဘယ်မွတ်စလင်ဘာသာဝင်တွေကမှအကြောင်းပြဆင်ကြီးပေးနေစရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိအိုင်းတိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.